ကယားပြည်နယ်ဒီမော့ဆိုနဲ့ဖရူဆိုမျိုးနယ်တွေမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်ပွားလျက်ရှိပြီးတော့နှစ်ဖက်ကြောက်ဆုံမှုတွေရှိနေတယ်လို့ဒေသခံရွာတွေကလည်းဘေးလွတ်ရာကိုထွက်ပြေးနေကြပါတယ်ဒီမော့ဆိုမျိုးနယ်ဒေါ်ပိုးစီရွာနီးမှာ9နိုင်ကြာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကအင်အားအများပြားသုံးပြုပြီးတော့တိုက်ခတ်ခဲ့တာမို့နှစ်ဖက်စလုံးထိခိုက်မှုတွေရှိရလို့ KNDF တာဝန်ရှိသူတူကဆိုပါတယ်လောလောဆယ်တော့ထိခိုက်ဒဏ်ရာရရှိရသူတွေကိုစည်းရုံးကိုအမြန်ဆုံးပို့ထားတယ်လို့ KNDF က VOA ကိုပြောပါတယ်စစ်ကောင်စီတပ်ဖွဲ့တွေကအရက်ဝတ်တွေဝတ်စားပြီးတော့ကြေးရွာတွေရဲ့နေအိမ်တွင်းကနေပုံကုတ်တိုက်ခတ်မှုတွေပြုလုပ်ခဲ့တယ်လို့ရွာသားတွေရဲ့နေအိမ်ချို့ကိုလည်းဖောက်တွင်းဖျက်ဆီးခဲ့တယ်လို့ KNDF ရဲ့သတင်းပြန်ကြားရေးဌာနကထုတ်ပြန်ပါတယ်စစ်ကောင်စီပြစ်လိုက်တဲ့လက်နက်ကြီးတွေဟာကုန်းသားရွာတွင်ကြားလို့ဒေသခံတွေထိခိုက်ဒဏ်ရာရရှိမှုရှိတယ်လို့နေအိမ်ချို့လည်းပျက်စီးခဲ့ပါတယ်ဒါ့အပြင်မနေ့မနေ့ပိုင်းကလွိုက်ကော်မြို့နယ်ရေနီကန်ကြေးရွာမှာလည်းပြစ်ခတ်မှုတချို့ရှိခဲ့ပြီးတော့ရက်ွက်နေသူတို့ကြီးထိမှန်တန်ရရှိပြီးနေပျက်စီးမှုတွေလည်းရှိခဲ့ပါတယ်ဒီတော်တွင်စကိုင်းတိုင်းကဏီမြို့နယ်ရင်းမာပင်မြို့နယ်နဲ့ပလဲမြို့နယ်တွေမှာလည်းအင်တာနက်ပြတ်တောက်ထားပြီးတော့စင့်အားတွေတိုးမြင့်ချလာနေတာကြောင့်ကဏီမြို့နယ်ချင်းတွင်းအရှိတ်ကန်ကကြီးရွာတော်တော်များကလည်းနေရစွန့်ခွာထွက်ပြေးနေကြပါတယ်ဖေဖော်ဝါရီလတည်းကစစ်တပ်ကအာဏာသိမ်းဖယ်ရှားခြင်းခံခဲ့ရတဲ့ NLD အစိုးရကဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကကုကန်တုံးလန်စစ်ကျင်ရပြီးနောက်ပိုင်းနိုင်ငံတော်ဝန်တိုက်ပွဲတွေခက်ဆက်စီဖြစ်ပေါ်လာနေပြီးတော့အိုးရင်ဆွန့်ခွာမှုတွေအမြောက်များပေါ်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ